တတင်းတပတ်ကြာကျင်းပတဲ့တရုတ်နိုင်ငံလွှတ်တော် CEO ဘွဲတွေကဒီကနေ့မလ17ရက်နေ့မှာပြီးဆုံးသွားပါပြီ။ဒီလွှတ်တော် CEO ဘွဲကနေသမရရှိချင်းဖြစ်ရင်အာဏာကိုပုံမခိုင်မြဲစေမယ့်ဥပဒေသစ်တွေပြင်ဆင်ပြဋ္ဌာန်းခဲ့တယ်လို့တရုတ်နိုင်ငံရဲ့အချုပ်အခြာနဲ့အမျိုးသားလုံခြုံရေးကိုကာကွယ်မဲ့ပြဋ္ဌာန်းချက်တွေအပါအဝင်ဥပဒေသစ်တချို့ကိုလည်းထုတ်ပြန်သွားဖို့ကတိပြုခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့လက်ညှိုးထောင်ကောင်းခြင်းလွှတ်တော်က Organic Law of the State Council လို့ခေါ်တဲ့တရားစီရင်ရေးမှန်တိုင်း၃ခုကိုဒီကနေ့ပြင်ဆင်ပြဋ္ဌာန်းခဲ့တာအပါအဝင်ကွန်မြူနတီပါတီဘိုးဦးဆောင်ကော်မတီခေါင်းဆောင်ရှီကျင်းဖင်ရဲ့ခေါင်းဆောင်မှုအခမ်းအနားကိုကာကွယ်ပေးသွားမယ်ဆိုတဲ့အချက်ကိုပါအတည်ပြုပေးခဲ့ကြပါတယ်။တရုတ်နီးတရုတ်ဟန်နဲ့ခင်မီတိုးတက်တဲ့နိုင်ငံတော်တည်ဆောက်နေတဲ့နေရာမှာကောင်းဆောင်ရှိချင်းဖြင့်ဆိုရှယ်လစ်အတွေးခေါ်ရင်းနဲ့အညီနိုင်ငံတော်တစ်ကိုတိဆောက်သွားမယ်အကြောင်းလွတ်တော်ဥက္ကဋ္ဌကဒီနေ့ကျင်းပတဲ့ညီလာခံအပိတ်မင်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်ညီလာခံနောက်ဆုံးနေ့မှာနှစ်ပေါင်း30လောက်နှစ်စဉ်ပုံမှန်ကျင်းပလာခဲ့တဲ့သတင်းစာရှင်းလင်းပွဲကိုဖျက်သိမ်းလိုက်တဲ့လှုပ်ရွက်ကလည်းနိုင်ငံတော်ကောင်စီရဲ့အခမ်းအနားကိုပြင်ဆင်လိုက်တဲ့လှုပ်ရွက်တစ်ခုဖြစ်တယ်လို့လေ့လာသူတွေကပြောဆိုကြပါတယ်ခင်ဗျာ